အီရန်ကဖမ်းထားတဲ့ဗြိတိန်ရစ်တပ်မှူးတန်း15ဦးကိုပြန်လွှတ်ပေးမယ်လို့ပြောလိုက်တဲ့ကိစ္စကိုဗြိတိန်ဝန်ကြီးချုပ်တိုနီဘလဲကဗိုဒဖုန်းကကြိုဆိုလိုက်ပြီးတော့အီရန်နဲ့ပြည်ပခါတွေကိုဗြိတိန်ကငြင်းငြင်းချမ်းချမ်းအဖြေရှာသွားမယ်လို့ပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်တစ်ပတ်လောက်နီးပါးကအီရန်တပ်ဖွဲ့တွေကနေပြီးတော့ဗြိတိန်ရစ်တပ်သားတွေကိုဖမ်းဆီးခဲ့တဲ့ပင်လယ်ခွေ့ရှိတဲ့အီရန်ရေပိုင်နဲ့အတွင်းမှာဖမ်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အီရန်ဆိုရကပြောပါတယ်ဒီအကြောင်းတရှိရန်မျိုးတော်ကနေ VOA သတင်းတော့ဆွန်ညာဖေ့စ်ဘလိုများသတင်းပေးပို့ထားပါလဲတော်လှန်တိုင်
းဟုတ်ကဲ့ဦးကျော်နေဗြိတိရှရေတပ်နဲ့မရီးအမှုတမ်းပေါင်း15ဦးကိုပြန်လွှတ်ပေးဖို့ဆုံးဖြတ်ချက်ဟာဗြိတိရှနိုင်ငံသားတွေအတွက်မြစ်တာလက်ဆောင်ပေးလိုက်တာဖြစ်တယ်လို့အီရန်သမ္မတမာမွတ်အမာဒီနဂျတ်ကတင်စားပြောဆိုသွားပါတယ
် In fall Dahna Farro Mourad Af Qarar Dadi
ဒီအမှုတမ်းတွေကိုလူငင်းချမ်းသာခွင့်ပေးလိုက်ပါပြီအီရန်ရေပြင်ပိုင်ထဲမှာသူခေါ်ပြစ်ရှာရဲ့ချိုးဖောက်မှုအတွေ့သူစိတ်မကောင်းဖြစ်ရတဲ့အကြောင်းမစ္စတာအမာဒီနဂျတ်ကဖာစီဘာသာစကားနဲ့ပြောကြားသွားတာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲကြီးမစ္စတာအမာဒီနဂျတ်ကဗြိတိန်ရေတပ်နဲ့မရင်းတပ်သားတွေနဲ့ကိုယ်တိုင်တွေ့ဆုံဖို့တွေ့ရောက်ခဲ့ပြီးသူတို့တွေဟာတီဟီရန်ကနေခရီးထွက်ခွာသွားကြလိမ့်မယ်လို့မျှော်လင့်ရပါတယ်။လန်ဒန်မှာတော့ဗြိတိန်ဝန်ကြီးချုပ်တိုနီဘလဲကအီရန်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပါတယ
်။ I'm glad that 15 service personnel have been released.
ကျွန်တော်တို့ရဲ့ရေတပ်အမှုတန်း15ရောက်ပြန်လွှတ်လာတဲ့အတွက်ပြိတ်ပြီးတော့ဝမ်းသာပါတယ်ဒီဖြစ်ရပ်တစ်လျှောက်လုံးမှာကျွန်တော်တို့ဘက်ကစင်စင်ဆာဆာတီတီငင်ငင်နဲ့အေးအေးဆေးဆေးအေးအေးယူဆောင်ရွက်ခဲ့ကြတာပါစစ်ဆက်ညှိနှိုင်းတာတွေမလုပ်ခဲ့ပေမဲ့ထိတ်တက်ရင်ဆိုင်မှုတွေလည်းမရှိခဲ့ပါဘူ
းရေတပ်အမှုတန်းတွေဖမ်းဆီးခံရချိန်မှာသူတို့တွေဟာအီရန်ရေပြင်ပိုင်နဲ့မှမဟုတ်ဘဲအီရတ်ရေပြင်ပိုင်နဲ့တွဲမှာပဲရှိနေတာဖြစ်တယ်လို့ဗြိတိန်ကအစင်တစိုက်ပြောဆိုလာခဲ့တာဖြစ်ပါတယ်မစ္စတာဘလေကဒီအတွက်ဝန်ချတောင်းပန်ခြင်းမပြုခဲ့သလိုအဲ့ဒီပြန်လှုပ်ပေးဖို့ဆုံးဖြတ်ချက်ချတဲ့တွေ့လေအီရန်သမ္မတကိုရောအီရန်အစိုးရကိုပါတိုက်ရိုက်ကျေးဇူးတင်စကားပြောကြားခြင်းရှိခဲ့ပါဘူး။ဒါပေမဲ့အီရန်နိုင်ငံသားတွေကိုသူကတိုက်ရိုက်ရည်ညွှန်းပြောကြားခဲ့တဲ့အကြောင်းသတင်းတောက်တွေကိုထုတ်ပြန်တဲ့ကြေညာချက်အတူမှာမစ္စတာဘလက်ကခြောက်ပြသွားပါလေ
။ We bear you no ill will. On the contrary, we respect Iran.
ကျွန်တော်တို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့စိတ်မရှိပါဘူး။အီရန်နိုင်ငံဟာဂုဏ်ယူစရာကောင်းတဲ့ယဉ်ကျေးမှုတမိုင်းရှိခဲ့ပြီးတော့ကျွန်တော်တို့ဘက်ကနေလေးစားသလိုအခြေတွင်ဆွေးနွေးမှုတွေကနေတဆင့်အီရန်ဆိုရနဲ့စိတ်ဝမ်းကွဲပြားတာတွေကိုငင်းငင်းချမ်းချမ်းဖြစ်ရှင်းသွားကြပါတယ်ကျွန်တော်တို့အမြဲတမ်းပဲမျှော်လင့်ခဲ့သလိုမျိုးနောက်မှလည်းဒီလိုမျိုးပဲလုပ်သွားနိုင်မယ်လို့ထင်ပါတယ
်လန်ဒန်နဲ့တီရန်ကြားအခြေအနေဆွေးနွေးပွဲတွေပြုလုပ်နေတယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးမြေအီရန်သမ္မတအမာဒီဒဂျတ်ရဲ့ရုတ်တရက်ကြေညာချက်ဟာလူတိုင်းတွေတော့အားအားသင့်စရာဖြစ်ခဲ့ပါတယ်တီရန်မျိုးတော်မှကျင်းပခဲ့တဲ့အချိန်အတော်ကြာခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသူကဒီဆုံးဖြတ်ချက်ကိုထုတ်ဖော်ပြောကြားသွားတာဖြစ်ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာအနောက်နိုင်ငံတွေဖြစ်တဲ့အထူးသဖြင့်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ရဲ့လုပ်ရတွေနဲ့ policy တွေကိုသူကဝေဖန်ခဲ့တဲ့အပြင်အစ္စလမ်ဘာသာကျမ်းစာကတချို့အပိုက်တွေကိုလည်းကိုးကားယူပြသွားပါတယ်။မစ္စတာအမာဒီဂျတ်ကလွန်ခဲ့တဲ့သတင်းနှပနီးပါးကဗြိတိန်ရေတပ်သားတွေကိုဖမ်းဆီးရမိခဲ့တဲ့တော်လောင်ရေးအဆောင်တပ်ဖွဲ့တွေကိုလည်းချီးကျူးပြောကြားသွားပြီးတပ်မှုကိုလည်းသုတစိတ်ချီးမြှင့်လိုက်ပါတယ်။ဝါရှင်တန်မှာတော့ခုလိုဗြိတိရှရေတပ်နဲ့မရင်းတပ်သား15ဦးကိုပြန်လွှတ်ပေးလိုက်တဲ့အတွက်အီရန်ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းကြိုဆိုလိုက်ပါတယ်ရှင်